မြန်မာနိုင်ငံကအင်္ဂလိပ်မြန်မာစစ်ပွဲတွေမှာတာဝန်ကျခဲ့ဘူးတဲ့အင်္ဂလိပ်စစ်ဗိုလ်တွေပဲခူးမျိုးနဲ့ဒီရွှေမိုရော်ဖျားကနေအမတ်တရတိမ်းယူသွားတဲ့ရှေဟောင်းဖိုးတန်ပစ္စည်းတွေကိုလာမယ့်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်အနှံ့အပြားဖြစ်ပါတယ်။နယူးဇီလန်မှာရှိတဲ့တိုင်းရင်းသူအင်္ဂလိပ်သားစဉ်မျိုးဆက်မိသားစုကပြန်လည်အနှံ့အပြားဖြစ်ပါတယ်။ဒီအကြောင်းကိုဆက်လက်နားဆင်နိုင်ပါလိမ့်မယ်။မြန်မာနိုင်ငံမှာအင်္ဂလိပ်မြန်မာစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီး1825 1852နဲ့1885ခုနှစ်တွေမှာဖြစ်ပွားခဲ့တာပါအဲ့ဒီတည်းကအင်္ဂလိပ်မြန်မာဒုတိယစစ်ပွဲနဲ့တတိယစစ်ပွဲတွေမှာပါဝင်ခဲ့ဘူးတဲ့အင်္ဂလိပ်စစ်ဗိုလ်နှစ်ဦးဟာဒီရှေဟောင်းအဖို့တန်ပစ္စည်းတွေကိုအမှတ်တရယူခဲ့တာဖြစ်ပါတယ်1852မှာဖြစ်ပွားတဲ့အင်္ဂလိပ်မြန်မာဒုတိယစစ်ပွဲအတွင်းဗကိုးမျိုးကိုအင်္ဂလိပ်တွေတင်ပိုက်စဉ်အင်္ဂလိပ်စစ်တပ်အရာရှိတွေဖြစ်တဲ့ဘူမူဒေါ်နယ်ဂျော့ဂျ်အန်ဂတ်စ်ဒါရော့စ်နဲ့အရာခံဘူဂျော့ဂျ်ဘူရက်တို့ကဗကိုးမျိုးရှင်မော်ရော့ဖျားကနေအမှတ်တရသိမ်းယူခဲ့တာဖြစ်ပါတယ်။ဒီရှေဟောင်းလေယာဉ်ပစ္စည်းတွေကိုလက်ရှိနယူးဇီလန်နိုင်ငံမှာနေထိုင်နေတဲ့ကျန်ရစ်သူအင်္ဂလိပ်သားစဉ်မျိုးဆက်ကဇူလိုင်လ9ရက်နေ့ကျရင်မြန်မာနိုင်ငံရှေဟောင်းသုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနကိုအခမ်းအနားနဲ့ပြန်လည်အနှံ့မှာဖြစ်ပါတယ်။ပစ္စည်းတွေကိုတော့မြန်မာနိုင်ငံကိုပို့ထားပြီးဖြစ်ပါတယ်။လူငယ်တဲ့နှစ်ပေါင်း165နှစ်ကျော်လောက်ကသူ့ရဲ့ဘေးဘီတော်ဆက်သူအင်္ဂလိပ်စစ်ဗိုလ်တွေကဗကူးမျိုးကနေယူလာခဲ့တဲ့ဒီရှေဟောင်းပစ္စည်းတွေကိုသူတို့သားစဉ်မျိုးဆက်တင်းစည်းလာခဲ့တာဖြစ်ကြောင်းမြင်းမြစ်တီတော်ဆက်သူအသက်60ရွယ်ရှင့်နေဂရက်ဘူဒါကပြောပါတယ
် Other bits and pieces, the gong, the bell, the little striker, they're all hidden away.
ဒီမြမလူအသုံးဆောင်ပစ္စည်းတွေကိုဗကူးမျိုးကနေတင်းယူလာခဲ့တာဆိုတဲ့အကြောင်းကျွန်တော်တို့ငငယ်လေးတည်းကအချင်းချင်းကြားခဲ့ရတာပါတကယ်တမ်းကျတော့ဒါတွေကကျွန်တော်တို့အတွက်ဘာမှလည်းအသုံးမဝင်ပါဘူ
းဘကူးမျိုးရဲ့အချင်းကြီးကရွှေမော်ရော်ဖျားကနေယူဆောင်လာခဲ့တယ်ဆိုတော့အဲ့ဒီရှေးအောင်ပစ္စည်းတွေတဲမှာဖျားဆင်းတို့တော်တွေကျေးစီနဲ့ရှင်းသာတစိ့ပုံဖော်ထားတဲ့ကျေးစီထုတူနဲ့ဘိုးတော်ရုပ်တွေနန်းတွင်းစစ်သားရုပ်လူရုပ်စတဲ့ရုပ်တုတွေကိုနယူးဇီလန်တန်တော်ဆင့်သတင်းဌာနကရိုက်ကူးထားတဲ့ဗီဒီယိုမှာမြင်တွေ့ရပါတယ်တကယ်တော့ဒီရှေးအောင်ပစ္စည်းတွေဟာတစ်ဆယ်အစုနှစ်လောက်ကဟန်တာရီနီပြည်တော်လို့ခေါ်တဲ့ဗကူးမြို့မှာမွန်ဘီရင်တွေထိနှံဆိုက်ခဲ့ကြပြီးဖျားเจ้าငံကြီးတွေတိဆောက်ခဲ့ကြတာပါအဲ့ဒီအချိန်ကဗကူးမှာမကြာခဏငမင်းလှုပ်တာကြောင့်မွန်ဘီရင်တွေမြို့ကိုအကျဉ်းချင်းပြန်တည်ခဲ့ရပါတယ်မွန်လူမျိုးတွေဟာရှင်းသာရုပ်ကိုအမျိုးသားရေးတင်ဂီတာအဖြစ်သတ်မှတ်ထင်းသိမ်းလာခဲ့ပြီးဒီကနေ့ခေတ်မှာမွန်တိုင်းရင်းသားတွေရဲ့အလံတွေကိုကြည့်ရင်ရှင်းသာရုပ်တွေကိုမြင်တွေ့ရမှာဖြစ်ပါတယ်သူတို့ရဲ့မြင့်ဖြစ်သူအသက်60ရွယ်ရှင်နေမစ္စတာဂရက်စ်ဘူဒါကသူ့ရဲ့ဘေးဘီတွေယူဆောင်လာခဲ့တဲ့ရှေဟောင်းပစ္စည်းတွေကိုမြန်မာပြည်ပြန်အပ်ဖို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကိုစတင်ဆက်သွယ်ခဲ့ပြီးနောက်ပိုင်းမှာရှေဟောင်းသုတေသနဌာနနဲ့ဆက်သွယ်ရခဲ့ပါတယ်။ဒေသခံတိုင်းသားတွေပေါ်ဆန္ဒစိတ်နဲ့ဒီရှေဟောင်းပစ္စည်းတွေကိုပြန်အပ်ခြင်းရတာဘာလို့ရှင်နေဘူဒါကပြောပါတယ
်။ Sorry there service like the middle seem to have an ongoing significance.Where's this stuff was literally.
တကယ်တော့ကျွန်တော်တို့ကဒီပစ္စည်းတွေရဲ့ပိုင်ရှင်အစ်စ်မှာမဟုတ်ပါဘူး။တမန်အရဆိုရင်ဒါတွေကဘိုးဘွားပိုင်ပစ္စည်းတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။အခုက21ရာစုကိုရောက်နေပါပြီ။ကျွန်တော်တို့လုံနိုင်တဲ့နီလန်အတိုင်းအခြားနိုင်ငံကပစ္စည်းတွေကိုမူရင်းနိုင်ငံပြန်ပို့ပေးဖို့ပဲဖြစ်ပါတယ်
။ဒီပစ္စည်းတွေကိုပြန်အပ်သွားမယ်ဆိုပေမဲ့သူတို့မိသားစုကဘယ်လိုစုလက်ဆောင်မျိုးကိုမှမမျှော်လင့်တာဘူးလို့ရှင်းနေမစ္စတာဘိုဒဲကပြောပါတယ်။သူတို့ဟာဒီပစ္စည်းတွေကိုထိမ့်သိမ်းစောက်ရှောက်လာသူတွေအဖြစ်ခံယူထားပြီးတနေ့မှမူရင်းနေရာကိုပြန်ပေးကျင်တဲ့အစိတ်ရှိကြောင်းဒီပစ္စည်းတွေကသူတို့မိသားစုနဲ့တောက်လျှောက်ရှိနေပြီးတချို့ကိုအဲကားမှာခင်းကျင်းထားသလိုတချို့ပစ္စည်းတွေကိုလည်းစနစ်တကျဘူးတွေနဲ့တင်းစည်းထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီလိုအများတစေစောက်ရှောက်လာခဲ့တဲ့မျိုးဆက်တွေအဖြစ်သူတို့ကိုအတိမတ်ပြုစေခြင်းနဲ့အတွက်မြန်မာနိုင်ငံကိုကိုယ်တိုင်ပြန်အပ်ချင်တာပါလို့မစ္စတာဘူဒဲကပြောပါတယ်မြန်မာနိုင်ငံကိုတွားရောက်မဲ့မစ္စတာဘူဒဲရဲ့ခီးစဉ်ဟာကိုယ့်ရဲ့ကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ